Welcome to the Voice of America in Burmese.
လာပါရှင်ဗီအိုအမေရိကန်တန်ရ2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှလိုင်းလမီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Farmis News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ရွာခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုမအေးသနာကျော်နဲ့ကျွန်မအနံလာတို့ပြောပြမှာပါ။ဥရောပသမဂ္ဂ EU ကနေပရတင်ခွဲထွက်ရေးအဆုံးဖြတ်ပေးဖို့ပရတင်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်လိုက်တဲ့အတွက်ဒီကကောင်နောက်ဆုံးထားခွဲထွက်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်နာတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရာဇာရဲ့သားဖြစ်သူကိုလွတ်ပေးခဲ့တဲ့လို့ရပေါ်မက္ကဆီကိုသမ္မတကခုခံကာကွယ်ပြောဆိုနေပါတယ်။တရမာလူတပ်မှုကျူးလွန်ခဲ့သူအဖြစ်တမ်းမြရှိခံရပြီးတော့အခြားအမှုတစ်ခုနဲ့ဟောင်ကောင်မှာထင်းထင်းခံရတာကတိုင်ဝမ်အစိုးရအာဏာပိုင်နဲ့စီသွားပြီးအဖန်ခံမှုဆန္ဒရှိပါတယ်လို့ပြောပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာတော့မြန်မာနဲ့နယ်စပ်ထိုင်းနိုင်ငံဘက်ကမဲဆောက်မြို့မှာဘတ်ငွေသန်း1000ကျော်တန်တဲ့မူရစ်ဆေးတံတန်ခွဲကိုဖမ်းမိတာဟာအရေးအတွက်စံချိန်အမြင့်ဆုံးဖမ်းမိခဲ့တာဖြစ်တယ်လို့ဆိုပါတယ
်။နယ်စပ်ဘက်မှာစစ်ဆေးကိတ်မရှိဘူး။ဒီကကြားဆိုအဘကရီရုံဝင်တာ။အလားနဲ့ပတ်သက်ပြီးဒီနယ်စပ်မှာအန်စီစစ်ဆေး
မြန်မာဘက်ကစစ်ဆေးရခဲ့အရာရှိရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါ။တခါဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆင်ဟာသူနဲ့ဥရောပသမဂ္ဂတို့လက်မှတ်ထိုးခဲ့ကြတဲ့ Brexit နှုတ်ထွက်ရေးသဘောတူစာချုပ်နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုတည်ဆန်စီယုံနေရပါတယ်။ဤချက်မှာတော့ရှေးဟောင်းဆက်မှုဆောင်တစ်ခုကိုတူဖို့တွေ့ရှိခဲ့ပါတယ်။နောက်ပိုင်းမှာမြန်မာတခွင်အစီအစဉ်နဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မအေးသနာကျော်တို့ကပြောပြပေးပါမယ်ရှင
်။ဥရောပသမဂ္ဂ EU ကနေပရတင်ခွဲထွက်ရေးအဆုံးဖြတ်ပေးဖို့ပရတင်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုံနောက်ဆုံးထားခွဲထွက်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။ပရတင်ခွဲထွက်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးပရတင်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးတော့အခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်၆ခါမဲ322မဲကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တတ်မှတ်ရမှာခွဲထွက်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်တိုးဖို့ EU ကိုဝန်ကြီးချုပ် Johnson ကတောင်းခံရတော့မှာပါ။ဒီကနေ့လွှတ်တော်အစည်းအဝေးကျင်းပဖို့အတွက်နှစ်ပေါင်း39နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာပရတင်လွှတ်တော်အစည်းအဝေးကိုထူးထူးခြားခြားခေါ်ယူကျင်းပတာလည်းဖြစ်ပါတယ်။ EU ကနေပရတင်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံရပွဲကျင်းပခဲ့တာမှာ၆ခါမဲ52ရာခိုင်နှုန်းနဲ့ကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လွန်ခဲ့တဲ့3နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့ခွဲထွက်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ Belgium နိုင်ငံ Brussels မြို့မှာကြာရပိနေကရရှိခဲ့တဲ့သူ့ရဲ့အစီအစဉ်ကိုပရတင်လွှတ်တော်ကထောက်ခံအတည်ပြုဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်။ Mr. Johnson ရဲ့အစီအစဉ်ကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှင်းခေါ်ပြီးတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရထားတဲ့ပရတင်ခွဲထွက်ရေးသဘောတူညီမှုကိုမဲပေးဖို့ကနအူကအစီအစဉ်ထားခဲ့ကြတာလည်းဖြစ်ပါတယ်
။တောင်ဆူဒန်နိုင်ငံမှာတိုက်ခံကောင်းစွာ React Matcher ဒီကနေ့စနေနေ့မှာပဲနိုင်ငံကိုပြန်ရောက်လာခဲ့ပါတယ်။သူကမြန်မာအစိုးရဖွဲ့ဖို့အတွက်တမရ Salva Kiir နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။လုံးရည်တနည်းကလက်မှတ်ရေးထိုးခဲ့တဲ့ငင်းငင်းရေးသဘောတူညီချက်အရသူတို့ခေါင်းဆောင်နှစ်ဦးအပိတက်သဘောတူညီမှုရေးဆွဲဖို့အချိန်ကတလားတောင်မရှိတော့ပါဘူး။တောင်ဆူဒန်ကဆူဒန်နိုင်ငံကနေပြီး2011ခုနှစ်မှာခွဲထွက်ခဲ့ပြီးတော့2013ခုနှစ်နောက်ပိုင်းမှာတော့ဒီသမရနဲ့အတိုက်ခံခေါင်းဆောင်ကြားပါဝါအားပြိုင်မှုကြောင့်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေကြောင့်တောင်ဆူဒန်ပြည်သူပြည်သားတိမ်ပေါင်းများစွာတိတ်ဆုံးခဲ့ရပြီးတော့လူသန်းပေါင်းများစွာအုံရင်ဆုံးခွာထွက်ပြေးခဲ့ကြရပါသေး။အတိုက်ခံကောင်းဆောင်မတ်ချက်ကအခုနိုင်ငံကိုပြန်လာတာကသူ့ရဲ့လုံခြုံရေးအတွက်အာမခံချက်ရယူပြီးတော့မှပြန်ရောက်လာတာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဂျားပြက်အစိုးရမှခန့်အပ်ဖို့စီစဉ်ထားတဲ့ဒုသမရ၅ဦးထဲမှာတော့မစ္စတာမတ်ချက်ကတဦးဖြစ်နေပါဝင်မှာဖြစ်ပါတယ်ရှင်
။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်နာတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရာဇာ El Chapo Guzman ရဲ့သားဖြစ်သူကိုလွှတ်ပေးခဲ့တယ်လို့ရပေါ်မက္ကဆီကိုသမရ Andrea Manuel Lopez Obrador ကကာကွယ်ပြောဆိုပါတယ်။ El Chapo ရဲ့သားကိုမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေဖမ်းမှုကြိုးစားရင်းမွေးရခိုင်နာတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့လူဦးရေ၈သိန်းကျော်ရှိတဲ့ကူလီဂန်မျိုးကလမ်းတွေကိုတောက်ကြနေကစားပြီးတော့အခုချိန်ထိပိတ်ဆို့ထားတာပါ။ကြာရပလေးနေ့ကပစ်ခတ်မှုမှာလူရှိဦးထက်မနည်းသေဆုံးခဲ့ပါတယ်။ဒီဖြစ်ရဟာလုံခြုံရေးတပ်ဖွဲ့နဲ့မွေးရခိုင်နာတွေကြားသတင်းတစ်ပတ်အတွင်း၃ချိန်မြောက်တွေ့ထွက်တန်ရုံပြစ်ခတ်မှုလည်းဖြစ်ပါတယ်။ဒီဖြစ်ရကြောင့်အင်အားသုံးဖြည့်ရှင်တာကိုရှောင်ရှားပြီးတော့လူမှုရေးပြဿနာကိုအာရုံစိုက်တဲ့သမရဥပရဒိုရဲ့လူမှုဝါဒအပေါ်မေးခွန်းထုတ်စရာတွေဖြစ်လာပါတယ်။ကုစမန်ကိုဖမ်းမိပြီးမှပြန်လုပေးလိုက်တဲ့အတွက်မက္ကဆီကိုလုံခြုံရေးတပ်ဖွဲ့အပေါ်ဝေဖန်မှုတွေလည်းကြကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ကူလီဂန်မျိုးကိုအစိုးရကအုပ်ချုပ်တာမဟုတ်ပဲမူရခိုင်နာတွေကစီမံအုပ်ချုပ်နေတဲ့ပုံစံမျိုးဖြစ်နေပြီဆိုပြီးတော့လည်းပြောဆိုကြတာပါ။ မိချိုကန်ပြည်နယ်မှာလည်းပြီးခဲ့တဲ့တနင်္လာနေ့ကမွေခိုင်နာတွေချုံကိုတက်ခတ်ခဲ့တာကြောင့်ရဲတပ်သား73ဦးထံမှနေတိဆုံးခဲ့ရပါတယ်။ဒီဖြစ်အပြီးနောက်တစ်နေ့မှာတော့ကရက်ဂူရီโซပြည်နယ်မှာမွေခိုင်နာတွေရဲ့အပြန်အလှန်ပြစ်ခတ်မှုကြောင့်လုံခြုံရေးတပ်သား2ဦးတိဆုံးပြီးတော့တနတ်သမားဖက်က14ဦးတိဆုံးခဲ့တာပါ။စီနိုလာမွေစေဝါကန်ရဲ့ထိတ်တန့်ကောင်းဆောင်ဖြစ်တဲ့အယ်ချပိုဂူစမန်ကိုတော့ကိုကင်းဘိန်းဖြူနဲ့ဆေးကြောက်တန်ချိန်ပေါင်းများစွာကိုမောင်းခိုးတင်မြှင့်မှုနဲ့ပြစ်မှုထင်ရှားတဲ့အတွက်အမေရိကန်မှာထောင်နဲ့တက်ကြခံနေရတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှိချင်းနိုင်ငံဟာပြည်နယ်ကပလီမှာတောက်ချန်တွေကဝိပုစုတောင်းချိန်အတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးမကာသေဆုံးသွားပြီးတော့ဒီကနေ့မှာတော့အပြည့်အစည်းပုံအောင်မှာရုပ်လောင်းတွေထက်ပြီးတော့စာတွေ့ဖို့အတွက်ရက်တက်ဖော်ရီတွေနဲ့ဒေသခံတွေလှုံ့ဆော်နေကြပါတယ်။ဟက်စကာမီနာခရိုင်ကဂျော်ဒါဝါမြို့နယ်ပလီထဲမှာလာပြီးတော့ဘုံထောင်ထားတာဖြစ်ပါတယ်။ဖောက်ခွဲစီမှာပလီအပြည့်ဝိပုစုတောင်းစု150လောက်ရှိတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ရှော်ရက်ကာဒရီကပြောပါတယ်။ကလေးတွေတက်ကြီးရွယ်တွေပါဝင်အခုရထားရရုပ်လောင်း69လောင်းကိုတော့တက်ဆိုင်ရမိသားစုတွေစီကိုပြန်ပြီးတော့ပေးထားပြီးသွားပါပြီအပြိုအပြက်ပုံအောင်မှာရုပ်လောင်းတွေထပ်ပြီးတော့ရှိနေနိုင်သေးတယ်လို့မေဆာကာဒရီကဆိုပါတယ်တောက်ချာနေတဲ့တွင်ဒီမှာတော့အသေးဆုံးသူ62ဦးရှိပြီးတော့လူ50လောက်တန်းရရတယ်လို့အစပိုင်းမှာပြောတာပါဒီတိုက်ဆိုင်မှုကိုဘယ်သူကလုပ်တာလဲဆိုတာတာဝန်ယူပြီးတော့ထုတ်ပေါ်ပြောကြားလာတာမျိုးမရှိသေးပါဘူးအစိုးရကတော့တာလီဘန်သဘုံတွေကိုဆွဆွဲထားပြီးတော့တာလီဘန်အဖွဲ့ပြောရေးဆိုရင်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့မလုပ်ဘူးလို့ညင်းထားပါတယ်။အခုလိုမျိုးအေဂျင်စုဝေးပြီးတော့ဝတ်ပြုစုတောင်းချိန်မှာတိုက်ခိုက်မှုလုပ်တာမျိုးကခွင့်လွှတ်နိုင်စရာမရှိဘူးလို့အာဖဂန်နိုင်ငံသားတွေအနေနဲ့လုံခြုံရေးကိစ္စနဲ့နေထိုင်အသက်ရှင်ခွင့်ဝတ်ပြုစုတောင်းခွင့်ရှိကိုရှိရပါမယ်ဆိုတော့အမေရိကန်တမ်မတ်ကြီး John R. Best က Twitter လူမှုကော်ရက်မှာရေးထားပါတယ်။ပါကစ္စတန်နဲ့နေချင်းထိစပ်နေတဲ့တိုက်ခိုက်မှုဖြစ်ပွားရာနာဂါဟာပြည်နယ်ရဲ့တချို့ဒေသတွေမှာကတာလီဘန်အဖွဲ့တွေနဲ့ IS Islamic State ကြောင့်လှုပ်ရှားနေကြတာဖြစ်ပါတယ်။ဇူလိုင်လကစပြီးတော့စက်တင်ဘာလအထိဆိုရင်အာဖဂန်နိုင်ငံကစစ်ရေးပဋိပက္ခတွေကြောင့်လူပေါင်း 4,000 ကျော်တေဆုံးခဲ့ရပြီးဖြစ်ပြီးတော့သမရကဒီကုလသမဂ္ဂကပြောထားပြီးတော့ဒီတိုက်ခိုက်မှုကနောက်ဆုံးဖြစ်တဲ့သွေးထွက်တယ်ယုံမှုဖြစ်ပါတယ်ရှင်။အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9390ည9.51 kHz 5085တို့ပြင်စနေတနင်္ဂနွေမှာ9.190 kHz 1595လို့ပြောထုတ်ပြန်ပေးပါရစေ
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုတင်ပြနေပါတယ်တိုင်ဝမ်မှာလူသက်မှုကျူးလွန်ခဲ့တဲ့အဖြစ်တန်ရရှိခံထားရပြီးတော့အခြားအမှုတစ်ခုနဲ့ဟောင်ကောင်မှာထိရင်ခံရသူကတိုင်ဝမ်အစိုးရအာဏာပိုင်နေစီသွားပြီးတော့အဖမ်းခံဖို့ဆန္ဒရှိပါတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်။ချုံတိုကီးဟာသူအဖမ်းခံရနိုင်ရေးအကူအညီပေးပါလို့ရေးသားပေးပို့လာတဲ့စာကိုလက်ခံရရှိခဲ့တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကိစ္စကိုဟောင်ကောင်အစိုးရအနေနဲ့တက်ကြွစွာဆက်ပြီးဆောင်ရွက်သွားမယ်လို့သတင်းထောက်တွေကိုဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့နှစ်ကတိုင်ဝမ်ကျွန်းကိုခီးထွက်ခဲ့တဲ့အချိန်မှာအတူပါတဲ့ချစ်သူမိန်းကလေးကိုတတ်ပြတ်ခဲ့ကြောင်းဆွတ်ဆွဲခံရတဲ့ချမ်းကိုတိုင်ဝမ်အာဏာပိုင်တွေကအလိုရှိနေတာပါ။ဒါပေမဲ့လည်းပြစ်မှုကျူးလွန်ခဲ့တဲ့တိုင်းပြည်ကိုတရားခံလွှဲပြောင်းပရေးဆိုင်ရာသဘောတူညီမှုရှိမထားတဲ့အတွက်ချမ်းကိုတိုင်ဝမ်မှာတရားရင်ဆိုင်ရေးလွှဲပြောင်းမပေးခဲ့ပါဘူး။ငွေမဲခွာချမှုနဲ့တာချမ်းကိုဟောင်ကောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့ဒီသတင်းမှာတဲမှာချုပ်ရပြစ်လို့လုပေးရတော့မှာဖြစ်ပါတယ်။ရာဇဝမှုကျူးလွန်ထားသူဖြစ်ဆွတ်ဆွဲခံရတဲ့သူတွေကိုလွှဲပြောင်းပရေးဆိုင်ရာဥပဒေမှာရှိတဲ့ဟာကွက်တွေကိုပြင်ဆင်ခြင်းနဲ့အဓိကအကြောင်းရင်းတွေထဲမှာချမ်းတို့ဖျက်မျိုးနဲ့တခုအပါဝင်ဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီမူချမ်းကိုဆွေးနွေးနိုင်ရေးလွှတ်တော်မှာတင်သွင်းခဲ့တာကြောင့်တရုတ်ကွန်မြူနီအစိုးရစီလွှဲပြောင်းပြီးတော့တရားရင်ဆိုင်ဖို့မလိုလားကြတဲ့ဟောင်ကောင်မှာရုံးပယက်ဆန္ဒပြပွဲတွေလရနေချီအကြီးအကျယ်ပေါ်ပေါက်လာတာလည်းဖြစ်ပါတယ
်။တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ရှိနေတဲ့ပူပန်မှုတွေကိုဖြေရှင်းဖို့အတွက်တရုတ်ကနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးတော့လောက်ကင်သွားပါမယ်ဆိုပြီးတော့တရုတ်ဒုတိယဝန်ကြီးချုပ်လူဟီကပြောပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကိုရန်တက်နိုင်မယ်ဆိုရင်တော့ကမ္ဘာကြီးအတွက်အကျိုးများစေနိုင်မယ်လို့လည်းသူကဆိုပါတယ်။နှစ်နိုင်ငံသားကုန်သွယ်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းရရှိပုံမှာလည်းတိုးတက်မှုတွေတည်တည်တသားရှိထားတယ်ဆိုပြီးတော့တရုတ်နိုင်ငံကိုစားပြုကုန်သွယ်ရေးညှိနှိုင်းရေးမှုလည်းဖြစ်တဲ့မစ္စတာလူးကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အရင်တစ်ပတ်မှာတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပြီးတော့ပထမဦးဆုံးမှတ်ချက်ပေးတဲ့အနေနဲ့ပဲဒီကနေ့ပဲပြောသွားခဲ့တာပါ။သဘောတူညီချက်လက်မှတ်ရေးထိုးဖို့အရေးကြီးတဲ့အခြေခံချက်တွေကိုရေးဆွဲပြီးလို့မစ္စတာလူကဆိုပါတယ်။ဒီအောက်တိုဘာ17ရက်နေ့မှာဆွေးနွေးမှုပြီးသွားတော့လေသူတို့သဘောတူညီချက်တချို့ရထားပြီးလို့သမ္မတထရမ့်ကကြေညာခဲ့ပါတယ်။ဒီသဘောတူညီချက်မှာအမေရိကန်ရဲ့လေယာစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ကတွန်းမြင်ဝယ်ယူရင်းနဲ့ညာနာပစ္စည်းပိုင်ဆိုင်မှုအကာအကွယ်ပေးဖို့တွေပါဝင်ပြီးတော့အသေးစိတ်တော့ပြောမထားပါဘူး။ တမရထမ်းကတော့လောလောဆယ်မှာတရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးမြင့်ကောက်ခံထားတာကိုစိုင်းထားပေးပါတယ်။ဒီဇင်ဘာလအတွက်စီစဉ်ထားတဲ့နောက်ထပ်အခွန်တိုးကောက်မယ့်ကိစ္စကိုလည်းဘာမှမပြောသေးပါဘူး။ရှေ့လောက်မှာကျင်းပဖို့ရှိတဲ့ APEC အာရှနဲ့ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သဘောတူလက်မှတ်ရထုံးနိုင်ဖို့မျှော်လင့်ထားတယ်လို့သမ္မတထရမ့်ကအရင်တစ်ပတ်ကပဲပြောထားပါရဲ့ရှင်
။တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ရဲ့ခြံဝန်းထက်ကိုတောင်ကိုရီးယားဆန္ဒပြသူ20လောက်တောက်ချာနေကကျူးကျော်ဝင်ရောက်ခဲ့ကြတဲ့အတွက်တန်တမန်တွေရဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးဖို့အမေရိကန်တာဝန်ရှိသူတွေတောင်းဆိုလာပါတယ်။အွန်လိုင်းပေါ်မှာတွေ့ရတဲ့ဗီဒီယိုထဲမှာတော့လူငယ်အုပ်စုတစုကဆန္ဒပြကျူးကျော်တန်တွေအော်ဟစ်ပြီးတော့ဆိုးမျိုးလေကသံအမတ်ဟယ်ရီဟဲရစ်ရဲ့အုပ်တိုင်းခြံစီရိုးဘော်ကိုလေကားထောင်ပြီးတော့ကျော်ဝင်ခဲ့ကြတာကိုတွေ့ရပါတယ်။ခြံဝန်းကျော်ပြီးတော့တန်မတ်ရဲ့အိမ်ထဲအသင်းဝင်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူကတော့တောင်ကိုရီးယားရဲတွေကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဆန္ဒပြတဲ့တချို့ကင်ဆောင်ထားတဲ့ဆရာနေမှာတော့တန်အမတ်ဟယ်ရစ်ကိုကိုရီးယားကနေထွက်ခွာသွားဖို့တောင်းဆိုထားတယ်လို့အမေရိကန်တပ်ဖွဲ့ကတွေကလည်းပြပကကျူးကျော်သူတွေအဖြစ်ဖော်ပြထားတာဖြစ်ပါတယ
်ရုရှားနိုင်ငံစိုက်ဘေးရီးယားတောင်ပိုင်းကခရနိုယက်စ်မြို့နယ်မိုင်တရာလောက်မှာရှိတဲ့ရွှေရင်ကျေရမိုင်းတွင်းရေကတာပြိုကျသွားခဲ့လို့အနည်းဆုံးလူ73ဦးသေဆုံးခဲ့ကြောင်းရုရှားသတင်းဌာနတွေမှာဖော်ပြနေကြပါတယ်။မိုးသေးသေးဖြစ်နေရွာသွန်းခဲ့တာကြောင့်ရေကတာကျိုးကျသွားခဲ့ပြီးတော့တပ်တူတွင်အလုသမားတွေနေထိုင်နေတဲ့အိမ်လေးတွေရေတိုက်စားပြီးတော့မျောပါသွားတဲ့အကြောင်းဒေသခံအရာရှိတွေကကိုးကားပြီးတော့ရုရှားပုဂ္ဂလိကသတင်းဌာန Interfax မှာရေးသားထားပါတယ်ရှင
်။စနေညထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဲရေးသနာကျော်တို့ပြောပြပေးခဲ့ကြတာပါရှင်။အခုထိပ်တန်းရောက်နေတဲ့သတင်းလွှာတွေကိုဇက်တိုက်နားဆင်ရပါမယ်။ခန်းညမနယ်စပ်မှမဲဆောက်မြို့အကနေအထွတ်ကုန်ကားတစီးမှာကာလတံပိုးဘတ်ငွေတန်1000ကျော်ရှိတဲ့ ice လို့ခေါ်တဲ့မူရစ်ဆေးတံခွဲကိုမဲဆောက်မြို့ဟွေရဦးနယ်စပ်စစ်ဆေးရိတ်ခိတ်အမှတ်346မှာမနေ့အောက်တိုဘာလ18ရက်နေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒါဟာမဲဆောက်မြို့နယ်ထဲမှာအရေးအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်ကနေအထွတ်ဟွေရဦးစစ်ဆေးရိတ်ခိတ်မှာဖမ်းမိခဲ့တဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါး1500ကီလိုဂရမ်ဟာမဲဆောက်မြို့နယ်အတွင်းမှာအရေးအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ကာလာတံပိုးဘန်ငွေတန်ပေါင်း1000ကျော်တံပိုးရှိတဲ့ ice မူရစ်ဆေးဝါးအထုပ်ပေါင်း1500ကိုနှစ်စီးတွဲကုန်တင်ကားကြီးရဲ့တံပေါင်းတွေမှာအံဝက်တွေလုပ်ပြီးတည်ဆောင်လာခဲ့ကြတာပါ။စစ်စရေးခိတ်ကရဲရာရှိကတော့အခုလိုပြောသွားပါတယ်။တရားခံတွေကတော့ဒီမူရစေးဝါးတွေပါလာတာကိုသူတို့ဘာမှမသိပါဘူးဆိုပြီးပထမပိုင်းမှာညင်းဆိုပါတယ်။တက်တဲ့အခိုင်အမာနဲ့ဖြစ်နေတဲ့အတွက်သူတို့ညင်းလို့တော့မရတော့ပါဘူး။ဒါကမဲဆောက်မှာအများဆုံးဖမ်းမိတာဖြစ်ပါတယ်။သူတို့ကိုမူရစေးဝါးတွေတဲဆောင်လာတဲ့နေရာကိုခေါ်သွားပြီးစစ်သေးတဲ့အခါမှာတော့ဒီမူရစေးဝါးတွေကိုလူ20ခန့်ကတဲဆောင်လာတာဆိုတာကိုဝန်ခံထွက်ဆိုကြပါတယ်ဆိုပြီးပြောသွားပါတယ်။မူရစေးဝါးတွေအခုလိုမျိုးဒဏ္ဍာရီလောက်ဖမ်းပြီးတဲ့အတွက်နယ်စပ်မှာစစ်ဆေးရေးဂိတ်တွေတိုးချက်ချထားလိုက်ပြီးဖြစ်တဲ့အကြောင်းမဲဆောက်မျိုးကကားဂိတ်တွေမှာတာဝန်ယူနေတဲ့မြန်မာနိုင်ငံသားလုံခြုံရေးဝန်ထမ်းတဦးကလည်းအခုလိုပြောပြပါဗျ။နယ
်စပ်မှာစစ်ဆေးဂိတ်တွေမရှိဘူး။ဒီအခါကျတော့အဘကရီရုံဝင်လာ။အားလားနဲ့ပတ်သက်ပြီးဒီနယ်စပ်မှာအန်စီစစ်ဆေးမှုပုံများလာတယ်။စစ်ဆေးဂိတ်တွေပုံပုံပြတ်ဆိတ်လာတော့ဟုတ်သား။အဲကျွန်တော်အမှားလို့ပြောမှဆိုကြကြပြကြိတ်တယ်တော့ဒီမဲ့ဟိုစစ်စေးကြိတ်တယ်တရားပြစစ်စေးတဲ့ကြိတ်တယ်အဲ့လိုကြိတ်တယ်ပေါ်လာတယ
်အခုမူရစေးဝါးတွေအဓိကတည်ဆောင်လာတဲ့ဖွဖရမြို့နယ်ဟာမြန်မာပြည်ဘက်ချမ်းဝလီကျေးရွာနဲ့ဆိုရင်3ကီလိုလောက်ပဲကွာဝေးတယ်လို့ဆိုပါတယ
်မြန်မာပြည်နဲ့ဘလောက်နီးသက်လဲဆိုဖွဖရမြို့နယ်ဟာမြောက်ဒီမြို့နယ်ဝလီကျေးရွာပါဖွဖရနဲ့ဆို3ကီလိုဆို4ကီလိုလောက်ပဲဒီဘက်မှာဆိုလို့ရှိရင်ဒီတရားကြတာဒီစစ်သားတရားရှိစီအောင်တရားအဲ့မှာကကျွန်တော်ဒီကောင်ရလောက်သားတွေပြန်လို့သမားတွေစာကြည့်အလုပ်သမားတွေရှိတယ
်။ဖန်စီခံနိုင်ရတဲ့ထိုင်းနိုင်ငံသားကားမောင်းသမား2ဦးကိုတော့ဖိုဖရာမြို့နယ်ထဲကနေဆက်တော်လန်းကိုခေါ်သွားခဲ့ပြီးမူရစ်ဆေးဝါးသမားတွေမူရစ်ဆေးဝါးတွေကိုတဲဆောင်လာတဲ့လမ်းကြောင်းတွေကိုပြသခိုင်းပြီးဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။မူရစ်ဆေးဝါးတွေကိုလူ20ခန့်တဲဆောင်လာခဲ့ကြတာဆိုပြီးအောက်တိုဘာလ19ရက်နေ့ကတော့တက္ကသိုလ်ရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပြီးအမှုနဲ့ပတ်သက်နေသူတွေကိုဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ကားမောင်းလာသူနဲ့အဖော်တူဦးဟာထိုင်းနိုင်ငံသားတွေဖြစ်ပြီးမူရစ်မောင်ကိုသမားတွေကသူတို့ကိုတယ်ဆောင်ကအဖြစ် တူဦးကိုဘန်းွေတသိန်းစီပေးပြီးတဲဆောင်ခံခဲ့တာဆိုပြီးဝင်ခံခဲ့ပါတယ်အခုဖမ်းမိခဲ့တဲ့မွေးရေးစေးဝါးတွေဟာထိုင်းမြန်မာနယ်စပ်တက်ခရိုင်ဖော်ဖရာမြို့နယ်ထိုင်းပတ္တနာကျေးရွာအုပ်စုဆန်ငါးအနီးကနယ်စပ်လမ်းကနေကုန်တင်ကားနဲ့တင်ဆောင်လာခဲ့ကြတယ်လို့လည်းထိုင်းရဲ့တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းသတင်းတချို့မှာတော့မြန်မာနိုင်ငံဘက်ကလာတယ်ဆိုပြီးရေး
BRICS အတက်တဲ့ဘက်ကိုလည်းအလှည့်ပေးပါမယ်။ဥရောပသမဂ္ဂ EU ကနေ Britain ခွဲထွက်ရေးဆုံးဖြတ်ပေးဖို့ဗြိတိသျှဝန်ကြီးချုပ် Boris Johnson အပြင်းထန်ကြိုးစားနေပေမဲ့ Britain လွှတ်တော်ကဆုံးဖြတ်ချက်မချဘဲရွှေ့ဆိုင်လောက်လိုက်တာကြောင့်ဝန်ကြီးချုပ်မှန်းထားသလိုမဖြစ်သွားဘူးလို့ဆိုရပါမယ်။ Henry Richford Brussels ကနေပေးပို့ထားတဲ့သတင်းလာနဲ့တူနောက်ဆုံးအခြေအနေတွေစူးစီးပြီးကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမခွန်ကြီးဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဆုံးဖြတ်ပေးဖို့ဗြိတိန်လွတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုန်နောက်ဆုံးထားခွဲထွက်ရေးအစီအစဉ်လဲမရေမရာအခြေအနေနဲ့ကြုံနေရပါတယ်ခွဲထွက်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညီနိုင်ရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးဗြိတိန်လွတ်တော်မှဒီကနေ့အရေးပေါ်ညီလာခံကျင်းပပြီးအခြေတင်ဆွေးနွေးကြကြပြီးတဲ့နောက်ထောက်ခံမဲ322မဲကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွတ်တော်ကအတည်ပြုတဲ့အချိန်အထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါလွတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တက်မတ်ရမှာခွဲထွက်ဖို့မဖြစ်နိုင်တော့တာကြောင့်အထက်တိုးဖို့ EU ကဝန်ကြီးချုပ် EU ကိုဝန်ကြီးချုပ်ကတောင်းခံရတော့မှာဖြစ်ပါတယ်ဒီပြဿနာကဗြိတိန်နိုင်ငံနဲ့မြောက်အိုင်ယာလန်ရဲ့ရရှိထားတဲ့ဆက်ဆံရေးကိုထိခိုက်မှာဆိုတာကြောင့်ဝန်ကြီးချုပ်ညီနိုင်ထားတဲ့သဘောတူညီမှုကိုကန့်ကွက်ကြမှာပဲဖြစ်ပါတယ် Democratic Union Party ခေါင်းဆောင် Arlene Foster ကတော့
Saturday is not the end. Saturday is not even the beginning of the end because there's a whole
ဒီကနေ့နေနေမှာအလုံးပြီးဆုံးလမ်းဆုံးသွားတာမဟုတ်ပါဘူး။ဒါကအဆုံးရဲ့အစလည်းမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ EU ကနေ travel ကိစ္စမှာတခြားဖြည့်ရှင်းစရာကိစ္စတွေအများကြီးရှိနေပါတယ်
။ဒါကြောင့်ဝန်ကြီးချုပ် Johnson နေနဲ့တိုက်ခန့်အမတ်တွေသူ့ဘက်ပါအောင်ဆွဲဆောင်နိုင်ဖို့လိုတာပါ။နှုတ်ထွက်ချက်သဘောတူညီမှုအတွက်ကြောင့်ဝန်ကြီးချုပ် Johnson သူကောင်းမဲ့ထင်တာလုပ်ပိုင်ခွင့်ရသွားပြီးစီမင်းတွေပဲဖြတ်အလုံးသမားအခွင့်အရေးတွေဖြတ်သိမ်းဖြစ်ပြစ်ကုန်တာမျိုးကိုတော့အတိုက်ခံတွေကဆိုရင်ဒါဖြစ်ပါတယ်သူရှုံးနေသွားရင် Boris Johnson ကခွဲထွက်ရေးတက်မရက်ကိုနောက်ရွှေ့ပေးဖို့တောင်းဆိုရမှာဖြစ်ပါတယ်ဒီလိုလှုပ်ဖို့ message Johnson ကမလိုလားသလိုတချို့ EU ခေါင်းဆောင်တွေကလည်းဒီလိုမလှုပ်ချင်ကြပါဘူးဒါနဲ့ပတ်သက်ပြီးပြင်သစ်သမား Emmanuel Macron ကတော
့ Je pense pas que de nouveaux délais doivent être accordés
နောက်ထပ်အချိန်ထပ်တိုးပေးဖို့ကိစ္စကိုသဘောတူတင်တယ်လို့သူမထင်ဘူးဆိုပြီးတော့ပြင်သစ်သမား Emmanuel Macron ကပြင်သစ်ဘာသာနဲ့ပြောသွားတာပါတကယ်လို့နှုတ်ထွက်ချက်သဘောတူညီမှုကိုထောက်ခံကြရဲဆိုတော့ရှေ့မှာပြဿနာတွေကရှိနေပါသေးတယ် Minoxex တက္ကသိုလ်က Joel Grogan ကတော့
We need an active parliament to make that law in the UK.
ဒီချိန်မှာအဲ့ဒီဥပဒေကိုရေးဆွဲဖို့အတွက်ပါလီမန်ဥပဒေတရားကျမတို့လိုအပ်ပါတယ်။ကျမတို့အနေနဲ့အဲ့ဒီဥပဒေကိုပြင်ဆင်တာတွေလည်းအတော်များများတွေ့လာရနိုင်ပါတယ်။ဥပမာနောက်ထပ်လူမှုစန္ဒခံယူပွဲလှုပ်တာမျိုးလိုတာမျိုးပါ။
ဒီလိုလှုပ်တာကိုလည်း EU ဥရောပသမဂ္ဂကအပြေးအဝလက်ခံမဲ့ပုံမရှိပါဘူး။ဥရောပမူဝါဒရေးရာဌာနကနိုင်ငံရေးအကဲခတ် Larissa Brunner ကတော့
The levels of polarization have increased so much over the past 3 years that
ခေတ်သုံးနှစ်အတွင်းပြည်ထောင်မှာနိုင်ငံရေးအစိုးရနှစ်ဖက်ကွဲတော်တွေပိုတိုးလာခဲ့ပြီးတော့ EU ထံမှာဆက်နွယ်ဖို့အတွက်အမဲအရေးအတွက်နည်းနည်းနဲ့အနိုင်ရတာကလည်းအဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ကျွန်မထင်ပါတယ်။အဲ့ဒီလိုဆိုရင်ဘာဖြစ်လာမလဲဆိုတော့ပြည်ထောင်နိုင်ငံဟာ EU အတွက်အတော်လေးကိုခက်ခဲတဲ့အဖွဲ့ဝင်နိုင်ငံဖြစ်လာမှာဖြစ်ပြီးနိုင်ငံရေးအရာလဲအစိုးရတွေအနေနဲ့ EU ထံမှာတီးထက်ပိုးပြီးတော့ပေါင်းစည်းနိုင်ဖို့လဲသဘောတူလာနိုင်မှာမဟုတ်ပါဘူး။
အခုစနေနေ့မှာဗြိတိသျှလွတ်တော်မှာလည်းအချိန်ကြီးကမရေမရာနဲ့ဆုံးသွားသလို EU ကလည်းစီးရီးယားကစစ်ပွဲကိစ္စ EU ကိုမြောက်မက္ကဆီဒိုနီးယားကဝင်ရေးတွေကရှိနေသေးပြီးတော့ဥရောပနိုင်ငံတွေအနေနဲ့ဒီ Brexit ခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပန်းနေကြပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ကြပြသွားတာပါရှင်အခုအီဂျစ်နိုင်ငံဘက်ကိုအလှည့်ပေးကြပါတယ်အီဂျစ်နိုင်ငံကလူဆာမျိုးကနာမည်ကြီးရှေးဟောင်းအမွေနှစ်တခုဖြစ်တဲ့ Valley of the Kings လို့ခေါ်တဲ့ရှေးဟောင်းဘုရင်တွေရဲ့ကုသင်းကျိုင်းတွေအများပြားရှိရာဒေသမှာအလုတ္တမအိမ်ရာအနည်းဆုံးအလုံး30ရှိနေတဲ့ဆက်မှုဆောင်တခုကိုအီဂျစ်ရှေးဟောင်းသုတေသနပညာရှင်အဖွဲ့ကတွေ့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက် Isabella Cocoli ရဲ့ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင်
အီဂျစ်ရှေးဟောင်းသုတေသနပညာရှင်ဒေါက်တာဇာဟီဟဝတ်ဦးဆောင်ပြီးရှေးဘုရင်တွေရဲ့ဂူသင်းချိုင်းအများပြားရှိရာနေရာနာကမြောက်တွေရဲ့တောင်ကြားဒေသမှာရှာဖွေတူးဖော်မှုကနေရှေးခေတ်ဆက်မှုဇုံကြီးတစ်ခုကိုတွေ့ရှိခဲ့တာပါဒီအလုံသမားတွေနေထိုင်ရာတဲကလေးတွေမှာ တချို့ဟာအခန်းနှစ်ခန်းလောက်ပါပြီးအတွင်းကန်းကအိတ်ဖို့ဖြစ်နိုင်တယ်လို့အပြင်ကန်းကတော့အခန်းနိုင်ရန်တလျှောက်ကိုကြောက်တုံးတွေနဲ့ကာထားတာတွေ့ရတယ်လို့ဒေါက်တာဟော့ဝတ်ကပြောပါတယ်
We found three major important discoveries. The first one, we found an industrial area that could
be used for storage. This is the first one. 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 This 30 လောက်ရှိပါတယ်တခုကရွှေလုတ်တဲ့ဖို့ပါနောက်တခုကအိုးလုတ်တဲ့ဖို့ဖြစ်ပြီးပီလီဘောကပစ္စည်းလုတ်တဲ့နေရာတွေရှိတယ်လို့တခုကတော့ကောက်ပဲတိနံနေကြိတ်တဲ့နေရာပ
ါအလုတ်သမားတွေနေထိုင်တဲ့တဲကလေးတွေမှာမိဖို့ကိုအခန်းတွေရဲ့အတွင်းမှာရောအပြင်မှာပါတွေ့ရတယ်လို့လည်းပြောပါတယ
် This is the first time that any discovery like this happened in the Valley of the Kings in the Valley of the Kings all we discover a royal tomb or wear Kaman hats
but this is the first time ဒီလိုမျိုးနဲ့ Valley of the Kings ဒေသမှာဒါမျိုးကိုတွေ့တာဒါပထမဆုံးပါဒီဒီသားမှာအရင်ကကျွန်တော်တို့တွေ့ခဲ့တာအားလုံးကတော်ဝင်တင်းကျိုင်းတွေဒါမှမဟုတ်လူသမားတွေရဲ့တဲတွေကြီးပါပဲအခုဒီမှာပထမဆုံးတွေ့လာရတာကလူသမားတွေလှုပ်လှုပ်တဲ့စမှုလက်မှုစုံဖြစ်ပြီးဒီမှာအခေါင်းတလားအတွက်အလှထွန်ပေးတာကနေပြည်ပေါ်ကတွေနဲ့အမှုပညာပစ္စည်းတွေဖန်တီးကြတာကိုလောက်ွက် KV65 မှာတွေ့ရပါဒါဟာမြောက်တွေရဲ့တောင်ကြားလိုလည်းခေါ်တဲ့ဒီအနောက်တောင်ကြားဒေသရဲ့လူဝတ်ချက်အတော်များများကိုပထမဆုံးဖော်ထုတ်နိုင်ခဲ့တာလည်းဖြစ်ပါတယ
်အခုတွေ့ရှိချက်ကအဲ့ဒီခေတ်ကအလုတ်သမားတွေရဲ့လူနေမှုဘဝတွေကိုပါတိလာစေပါတယ်။အမှုပညာပစ္စည်းကလေးတွေကိုဘယ်လိုလုပ်တယ်၊အခေါင်းတလားတွေကစားဆင်းမှုဘယ်လိုလုပ်တယ်ဆိုတာအပြင်အတုဝချက်အမှာတုံးတဲ့ပစ္စည်းလေးတွေဘယ်လိုထုတ်လုပ်တယ်ဆိုတာကိုပါတိလာစေတာပါ။ရှေးဘီယန်တွေရဲ့ဂူတင်းချင်းအများပြားရှိတဲ့ Valley of the Kings ဒေသဟာအဲ့ဒီနေရာမှာရှင်းယောင်သူကေတနာပညာရှင်တွေက2018ခုနှစ်တည်းကစပြီးတူးဖော်နေတာဖြစ်ပါတယ်။သူတေသနာအဖွဲ့ခေါင်းဆောင်ဒေါက်တာဟဝတ်ဆာဒီနေရာတော်မှာရှိနေနိုင်တဲ့နာမည်ကျော်အီဂျစ်ဘုရင်မနဖီတီတီနဲ့သူ့သမီးတော်လည်းဖြစ်ငငယ်ရွယ်နဲ့တည်ဆုံသွားခဲ့ရတဲ့ဘုရင်တူတန်ခမန်ရဲ့ကျန်ရစ်သူကျန်ရတော်လည်းဖြစ်တဲ့အနိုက်ရှင်နမန်တို့ကိုဘယ်မှာမြုပ်ထားတယ်ဆိုတာကိုရှာဖွေနေတာလည်းဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါတော့မယ်။လူခွင့်ရတောင်ဆိုသူတွေတိုင်းရင်းသားခွင့်ရတောင်ဆိုသူတွေဖန်စီတရားဆွဲဆိုခံနေရတာမျိုးတွေဖြစ်နေပါတယ်လူခွင့်ရချိုးဖောက်ခံရတဲ့ဖြစ်စဉ်တွေအပြင်လူအခွင့်ရကာကွယ်ဆောင်ရှောက်သူတွေကိုလည်းချိတ်ချောက်ခံတရားဆွဲဆိုခံနေရတာမျိုးတွေရှိနေတာဖြစ်ပါတယ်ဒါတွေကိုဘယ်လိုတားဆီးနိုင်ပါမလဲလူခွင့်ရကာကွယ်ဆောင်ရှောက်သူများဖိုရမ် HRDF အဖွဲ့ကတက်ကြွလှုပ်ရှားသူတွေအရေးအတွက်သူတို့စီမံကိန်းနဲ့မှထည့်သွင်းဆောင်ရွက်နေတဲ့အကြောင်းအပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြပေးသွားမှာဖြစ်ပါလေရှင
်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆက်လက်ဖြစ်ပေါ်နေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်းနဲ့ပြည်တွင်းကလူ့အခွင့်အရေးအခြေအနေစောင့်ကြည့်သူတွေကပြင်းပြင်းထန်ထန်ဝေဖန်ထောက်ပြနေကြပါတယ်လူ့အခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေနဲ့အတူလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေအနေနဲ့အသက်အန္တရာယ်ချိန်ဆခံရတာတွေတရားစွဲဆိုခံရတာတွေဖြစ်ပေါ်နေတာနဲ့ပတ်သက်လို့လူ့အခွင့်အရေးဆိုင်ရာသုတေသနလှုပ်ဆောင်နေတဲ့ဒေါက်ခင်မျိုးအေးကခုလိုပြောပါတယ်
မောင်ကွန်မြူနတီရဲ့မှာလူခွင့်ရေးဆောင်ရွက်သူတွေအနေနဲ့ပို့ပြီးတော့အန်တရယ်ကြနိုင်ရရှိတယ်ချင်းချောက်ခံရတာမျိုးတွေအတန်အန်တရယ်ချင်းချောက်တာမျိုးတွေရှိတယ်အချို့ဆိုရင်အခုဟိုတော်တော်လေးလူသိများတဲ့เนาะလူပုဂ္ဂိုလ်တွေတောင်မှခုနပုံမှန်66ကပြီး6060လူမျိုးနဲ့တိတိကျကျသမားပြတယ်ဉာဏ်ရွေးအတွက် advocacy လုပ်ရတဲ့လူတွေကိုရိုက်ကလည်းအန်တရယ်ကြနိုင်တာမျိုးရှိပါတယ်အဲ့အရာတွေကတော့ထင်ရှားတဲ့တချို့အချက်တွေပေါ့เนาะ905ကာကြီးခါဝေးဆိုတာမျိုးတွေနဲ့လည်းဆွဲတာမျိုးတွေရှိတယ်ပေါ့เนาะဆိုတော့အဲဒီကျွန်တော်တို့လက်ရှိရှိနေတဲ့ existing law တွေကိုတုံးပြီးတော့မှတရားရင်ဆိုင်ရတာမျိုးတွေလည်းရှိတယ်ဥပဒေရပြတ်ပြီးတော့ရင်ဆိုင်ရတာရှိတော့အခြားသောချိန်ချမှုတွေလည်းပဲလူခွင့်ရေးဆောင်ရွက်သူတွေနဲ့ခံနေရတာရှိတယ
်လက်ရှိမှာတရားစွဲဆိုခံနေရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအတွက်ဥပဒေဆိုင်ရာအထောက်အပံ့တွေငွေကြေးဆိုင်ရာအထောက်အပံ့တွေပေးအပ်နိုင်ဖို့ကိုလည်းလူခွင့်ရေးကာကွယ်စောင့်ရှောက်သူများ Forum HRDF ကစီမံချက်ရေးဆွဲထားပါတယ်HRDF အနေနဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုပြန်လည်ကာကွယ်စောင့်ရှောက်ပေးနိုင်ဖို့တုံးနှစ်စာစီမံကိန်းထဲမှာထည့်သွင်းလုပ်ဆောင်သွားမှာဖြစ်ပြီးလူအခွင့်အရေးဆောင်ရွက်နေသူတွေကိုဥပဒေနဲ့ဆိုင်တဲ့အသိပညာတွေနဲ့ဤပညာတွေပံ့ပိုးပေးဖို့နဲ့သူတို့စွမ်းရည်တွေကိုမြှင့်တင်ပေးနိုင်ဖို့လည်းလုပ်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့လူအခွင့်အရေးကာကွယ်စောင့်ရှောက်သူများ Forum HRDF ရဲ့ဥက္ကဋ္ဌဖြစ်သူဦးအောင်စောဦးကခုလိုပြောပါတယ
်။ဟောအဓိကတော့ကျွန်တော်တို့လောက်ရခြင်းရည်ရွယ်ချက်ကကျွန်တော်တို့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုကာကွယ်ပေးဖို့တနိုင်ငံလုံးမှာရှိတဲ့လူခွင့်ရေး ဟိုကာကွယ်တဲ့လူတွေအချင်းချင်းချိတ်ဆက်မှုနဲ့လက်တွဲဆောင်ရွက်မှုတွေကိုရဖို့အရေးပေါ်တစ်ခုခုကြုံလာပြီဆိုရင်ကျွန်တော်တို့ချက်ချင်းဖြည့်ရှင်းနိုင်မှုနည်းလမ်းတွေ emergency assistance တွေကိုပေးနိုင်မှုဟာမျိုးတွေဒီကျွန်တော်တို့ကရှင်းရွယ်ပြီးတော့ဒီနေ့ forum နဲ့ဒီနေ့ loss ကိုကျွန်တော်တို့ကျင်းပခြင်းဖြစ်ပါတယ်ဟောဒါကလည်းကျွန်တော်တို့ဟိုသွားနိုင်တဲ့အဖွဲ့အစည်းကျွန်တော်တို့မှာပါတဲ့အဖွဲ့အစည်းဆိုတာလည်းတနိုင်ငံလုံးမှာဒီလူခွင့်ရေးမြင့်တင်တဲ့ကာကွယ်ရေးလုပ်ငန်းတွေကိုလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပေါင်းစုထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟိုထိထိရောက်ရောက်တခုတော့ကျွန်တော်တို့လာမဲ့တောက်နှစ်မှာလုပ်နိုင်မှာလို့ရှိရပါတယ်ဒီကျွန်တော်တို့ USC ပေါ့လေစီရီကော်မတီအစ်စ်ထဲမှာတော့ကျွန်တော်တို့လူခွင့်ရေးပညာပေးလုပ်ငန်းတွေလုပ်တဲ့အဖွဲ့တွေပါတယ်လူခွင့်ရေးချိုးဖောက်မှုတွေကာကွယ်ပေးတဲ့အဖွဲ့တွေပါတယ်။နောက်ပြီးတော့ကျွန်တော်တိုင်းသားဒေသမှာရှိတဲ့လူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးလုပ်နေတာတွေပါတယ်။နောက်နိုင်ငံသားအခွင့်အရေးနဲ့လုပ်နေပါတယ်။နောက်ဘာသာရေးလူနည်းစုတွေပေါ်မှာလုပ်နေတဲ့အဖွဲ့တွေပါတယ်ပေါ့လေ။ဒါအဓိကတော့ကျွန်တော်တို့သွားတင်တာတော့အဓိကတော့လူခွင့်ရေးကာကွယ်ဆောက်ရှောက်သူတွေကိုကျွန်တော်တို့ကဟိုကူညီပေးတဲ့လုပ်ငန်းတွေသူတို့ဖြစ်လာပြီဆိုရင်သူတို့ရဲ့အခက်အခဲတွေကိုကူတွဲဖြေရှင်းနိုင်မယ့်လမ်းကြောင်းတွေကိုကျွန်တော်တို့ကသွားတင်တာ။ခုလက်ရှိတို့နိုင်ငံရဲ့သွားမဲ့ချင်းကြီးက2020လည်းနီးလာပြီဆိုတော့ယူကောက်ဝယ်လည်းနီးလာစိတ်ချကာလာမှာလူခွင့်ရေးကောက်ကိုဆောက်ရှောက်သူတွေကိုဖန်စီထောင်ချတဲ့ဥပဒေတွေနဲ့လုပ်တဲ့ဟာတွေလည်းများလာတာတွေ့ရတယ်လေဒါကြောင့်မို့ကျွန်တော်တို့အဲ့လူခွင့်ရေးကောက်ကိုဆောက်ရှောက်သူတွေကိုဘယ်လိုကောက်ဝယ်ပေးနိုင်မလဲလူတွေနဲ့ဘယ်လိုလက်တွဲဆောင်ရွက်ပြီးတော့ဘယ်လိုလုပ်နိုင်မလဲအဲ့ဒီဥပဒေတွေကိုလည်းတော်တော်ကြီးနိုင်ငံကအဖွဲ့အစည်းတွေနဲ့ဘယ်လိုပူးပေါင်းပြီးဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့ဟာမျိုးတွေကျွန်တော်သွားဖို့ရှိပါ
HRDF ကို2014ခုနှစ်ကစတင်ဖွဲ့စည်းပြီးလူအခွင့်အရေးလှုပ်ရှားတဲ့လူပုဂ္ဂိုလ်နဲ့အသင်းအဖွဲ့တွေကိုအကူအညီပေးခဲ့ရတာကနေလက်ရှိမှာအသင်း၉ခုနဲ့ထပ်မံဖွဲ့စည်းပြီး2020ကနေ2023ခုနှစ်ထိဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေကိုပြည်တွင်းအဖွဲ့အစည်းတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေသိရှိဖို့စတင်ဘာလကုန်ပိုင်းကအခမ်းအနားပြုလုပ်ပြီးအသိပေးခဲ့ပါတယ် HRDF ရဲ့စီမံကိန်းထဲမှာရည်မှန်းချက်၃ခုချမှတ်ထားပြီးလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေအန္တရာယ်ကျရောက်တာတွေတရားရင်ဆိုင်ရတာတွေကိုကူညီပေးနိုင်ဖို့လူအခွင့်အရေးကာကွယ်စောင့်ရှောက်သူများအချင်းချင်းကွန်ရက်တပွဲချိတ်ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးမှုတွေပုံမှန်လှုပ်ဆောင်ဖို့ပါဝင်ပါတယ်လို့သိရပါတယ်။နိုင်ငံတော်အစိုးရနဲ့လွှတ်တော်တွေအနေနဲ့လူအခွင့်အရေးနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်အောင်ကြိုးပမ်းပြီးပွင့်လင်းမြင်သာစွာလှုပ်ဆောင်သင့်တယ်လို့ HRDF ရဲ့ဥက္ကဋ္ဌဦးအောင်စောဦးကခုလိုပြောကြားသွားပါသေးတယ
်။အဓိကတော့ဟိုတွေ့ရတာကလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့ပတ်သက်တာရှိတယ်။လွတ်လပ်စွာစီစံစီတမ်းလက်လှယ်ခွင့်နဲ့ပတ်သက်တဲ့ဟာတွေရှိတယ်။နောက်တစ်ချက်ကလူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးကြောင်းဆိုတာရှိရမျိုးဘာသာရေးခွင့်အဲ့လိုဟာမျိုးနဲ့ပတ်သက်ပြီးတော့လက်ရှိထောင်ချအရေးယူတာတွေရှိတယ်ပေါ့တချို့ဆိုလည်းထောင်ချတာတွေရှိတယ်တချို့ဆိုလည်းဟိုတရားရုံးတွေမှာမှုရင်ဆိုင်နေရတဲ့ case တွေလက်ရှိရှိနေပါသေးတယ်ကျွန်တော်တို့ကဖြစ်စေချင်တာကဒီ Democracy အစိုးရဆိုတာကလူခွင့်ရေးကိုအခြေခံထားတဲ့အစိုးရပဲဖြစ်တယ်ဒီကတော့လူခွင့်ရေးကိုလေးစားလိုက်နာရမယ့်အစိုးရဖြစ်တယ်ပါပဲလူခွင့်ရေးကြောင့်ဖန်ခံရတဲ့ဟာဆိုတော့ရှစ်ဆရာကြီးနိုင်ငံတကာအလဲမှာလဲကျွန်တော်တို့အားလုံးတံမိုးထားတဲ့ဒီမျိုးမျိုးကြီးဆိုရခက်မှာလူခွင့်ရေးလုံလို့ဖန်ခံရတဲ့လူဆိုတော့မဖြစ်တဲ့ဥပဒေချိုးဖောက်တာဆိုတာဥပဒေဆိုတာလက်တလောဥပဒေဆိုတာတည်ဆဲဥပဒေဆိုတာလူခွင့်နဲ့ညီလားမညီဘူးလားဆိုအရှိဒီမျိုးမျိုးကြီးဆိုရတုံးတက်ပြီးတော့လွတ်တော်မှာပြင်ရမယ်ကံလားအဲ့လိုမပြင်မင်းနဲ့လူခွင့်ရေးလုပ်တယ်ဆိုတာတော့ဟိုလုပ်တဲ့လူတွေကမအံ့သင့်ဘူးသူတို့အနေနဲ့ဒီဥပဒေကိုပြင်နိုင်ဖို့ပဲလွတ်တော်မှာစူးစမ်းရမှာပ
ါဒီနှစ်ထဲမှာရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်နဲ့ချမ်းပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူအခွင့်အရေးချိုးဖောက်မှုတွေတိတိတတ်တာများပြားလာတယ်လို့လူအခွင့်အရေးချိုးဖောက်မှုဖြစ်စဉ်တွေကိုမှတ်တမ်းတင်နေတဲ့ Anti Burma ဆိုတဲ့အဖွဲ့အစည်းကထုတ်ပြန်ထားပါတယ်ကျွန်တော်ထူးဆက်ပါမြန်မာ့သတင်းအေဂျင်စီကလည်း VOA ကိုဖေးပို့လိုက်တာပါ
ကတဲ့အေဂျင်စီကစီစဉ်ပြင်ဆက်ပေးနေတဲ့မြန်မာတခွင်အစည်းအဝေးကိုနားဆင်ကြကြရပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစည်းအဝေးနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်သူချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစည်းအဝေးရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်နားဆင်ကြရတော့မှာဖြစ်ပါတယ်။စီစဉ်သူကိုအောင်လွင်ဦးနဲ့အတူထုတ်လို့ရမှုကိုရန်နိုင်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ NLD ပါတီရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းနေတဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်မှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးကော်မတီအတွင်းရေးမှုံရအောင်ရှင်ကမကြသေးငါပဲ view ကိုပြောပါတယ်။ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအစ်ကိုစားလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေညှို့လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့အတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်သင်းစားဆရာဦးစီးရဲ့သူတို့လည်းလေလံမှုမှာရောက်နေကြပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုရဲ့ဟိုသုံးသပ်ချက်ကိုကြားကြပါလေခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစီယုံခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD ပါတီအနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စီယုံခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လှန်ဖို့စဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါကတကယ်ဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရေသူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗျာ
ဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတဲ့အခါကျတော့ဟိုအခုချိန်ကျတော့ငါးနှစ်လောက်ကကျွန်တော်တို့အတွေ့အကြုံရခဲ့ပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးရကြကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပဲပြောပြောအကြံတရားတော့ရေးပြက်တိရလာနိုင်တဲ့အမတ်ရေးပြက်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးရကြကြတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတွေဒီမှာဒါလူတွေတွေအများကြီးပါလာဖို့လိုရယ်ပေါ့လေလူတွေတွေအထက်မြတ်တဲ့လူတွေပါလာဖို့လိုရယ်ဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လိုရယ်အဲတော့25မှာတော့ဒါကဟိုဒီ transition ကာလာပေါ့လေဆက်ကူမကူကာလာဖြစ်တဲ့ကြောင့်မလို့ counting လောက်ဟိုရတဲ့လောက်လူပဲခေါ်ပြီးတော့ဆက်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်ပေါ်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတကြရတဲ့မှကလွတ်တကြရတဲ့ထက်မြက်တဲ့မှကထက်မြက်တဲ့တချို့မှတွေကြတော့လေဒီလိုပဲဟိုမဲပေးုံတက်မပူတဲ့အနေအထားမျိုးကြီးရှိနေတယ်ပေါ့နော်ဒါကဟိုလွတ်လွတ်ပေါ်မှာဒီမှာဒီမှာကပါဘူးဒါဝင်ကြီးတွေပါဒီမှာပါဒါကပါတယ်ပေါ့လေဆိုတဲ့ခါကျပြောရင်တော့ရှည်သွားပါပေါ့နိလောလောဆယ်ကဒီလူရဲ့ချက်ရေးမှာဒီလွတ်တော်အမှတ်တွေပါလို့အဓိကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတရားစီစစ်ရေးချက်မယ်ဆိုပြီးတော့ဒါကဆင်းရလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူ့ပါတီကြီးတွေဖြစ်တဲ့ဟိုတိုင်းရင်းသားပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတိုင်းနိုင်ငံတိုင်းတာနဲ့အောင်နိုင်တဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုကျင့်သုံးတဲ့မှာဒါမှပဲကျွန်တော်နိုင်ငံနောက်တစ်ဆင့်တက်မှာ2025ကတော့ဒါကဂျာကန်ကာလအနေနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပြီ2020မှာကတော့ပြီးခဲ့ဆင်းရဲမှုလိုအပ်နေပါတယ်ပြီးခဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့ထွန်းရဲ့တော့တဘောထားလဲဆွေးနွေးပါအောင်ခင်ဗျာဆရာဦးရဲ့ထွန်းကကိုရိုင်းလက်ဒီလွတ်တော်ကိုယ်စားတူဖြစ်နေတာဝန်ယူခဲ့ဘူးလေဆိုတော့အခုဒီ energy ဘက်ကဟိုစဉ်းစားနေတဲ့ဒီမဟာဗျူဟာဒါဟိုတကယ်ဆောင်ရွက်တဲ့မဟာဗျူဟာတစ်ခုအနေနဲ့တော့ယူဆလာခင်ဗျာ
အခုဒီ NLD ပါတီကပြောရေးဆိုခွင့်ရှိသူကပြောလိုက်တဲ့ဟာကကျွန်တော်ခံစားချက်ကျွန်တော်သုံးသပ်ချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်တက်တန်းအမှာဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ချော်ချက်နဲ့ကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီအခါ မှုရတယ်လေဆိုရင်ပေနေတဲ့ကိုယ်စားလှယ်လောင်းတောင်မှာဒီရုပ်တော့ပွဲမှာအနိုင်ရတဲ့အဖြစ်ကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တွတ်တော်ထဲမှာဖြတ်တန်းလိုက်တဲ့အခါမှာပါတီထောက်ခံပါတီကိုယ်တစ္ဆာရှိုံနဲ့ပါတီရက်ခံချက်ရှိုံနဲ့မလုံလောက်ဘူးအရေးချင်းရှိဖို့လဲလိုတယ်လူရောလူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလည်းတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာလွတ်တော်ထဲမှာဒီလိုလူတို့အတွက်ဘာမှလုံဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကဒီလိုလူတို့အနေနဲ့ပါတီအပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ကုန်တိတ်ခါကြကြရာဓမ္မမို့ရင်လဲထောက်ခံမှုရော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမဲ့ရွေးကောက်ပွဲမှာသူတို့ရဲ့မဟာဒီဝါကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဒီဝါအတိုင်းတွားမယ်ဆိုလို့ရှိရင်တော်တော်များများ NLD ကိုထောက်ခံသူတွေကဒီကျင်းသွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကိုကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ဒီလူလူအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့ဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်ပြရမယ်ဆိုတဲ့အမောစောပေါ်လစ်စီကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ဒီလူလူလူကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှလဲအဲ့ဒီလူတွေကိုမြို့နယ်လိုက်မြို့နယ်လိုက်ဟာပါတီတွေကပဲရွေးမှလားဓမ္မမဟုတ်လူတို့လူတန်းစားအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေတာတစ်ခုမြို့နယ်တစ်ခုမှာဟာလားဒီတကယ်ကိုပဲဒီဥသာစူးစားပြီးတဲ့အခါကျတော့အူချီအချင်းရှိတဲ့ပုံကိုယ်တွေကိုရေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့ဟာလားသိမ့်သွင်းမှာလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းကျွန်တော်တို့ကဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေကိုရွေးချယ်ပြီးလို့ဒီကျွန်တော်တို့ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးထာမတ်မာလာဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေ
။
ဘာပဲဖြစ်ဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့အကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။ဆိုတော့တကယ်တော့ဒီအစိုးရအနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာတယ်ဆိုရင်ပိုအားကောင်းတယ်ဆိုတာရှင်းပါတယ်။ဒါပေမဲ့တခုရှိတာပေါ့လေဟိုဒီလိုအရေးချင်းရှိတဲ့လူတွေဆိုတာကဟိုလက်ရှိပါတီတွေမှာလုံလောက်ပါမလား။ဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိတယ်ဒီမြန်မာနိုင်ငံမှာဒီလိုစစ်ဆိုးရဆက်ဆက်အောက်မှာဟိုသူဖြတ်တန်းလာခဲ့ရတော့ဟိုတကယ်တမ်းပြည်အုပ်ချုပ်ရေးမှာသူအရေးချင်းဟိုကြွန့်ကျင်မှုတွေအားနည်းတယ်ကြွန့်ကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်ဒီလိုအရေးချင်းရှိတဲ့လူတွေကိုလူချင်းနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ဖြစ်ပေါ့လေစီယုံဖို့များဟိုလူနိုင်သလားဆရာဦးရထွန်းဆွနေပါဦး
မှန်ပါတယ်ဗျဟိုဥအောင်လည်းဦးတုံးတတ်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာကြာပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်တည်းမှာပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်လို့နိုင်ငံရေးဒီအသိနိုင်ငံရေးရေချိန်နိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာဒီလူတို့ကိုစီယုံတဲ့ဒီအတတ်ပညာပြည်သူတို့ကိုဘယ်လိုကျွန်တော်တို့ကဟာလာဘယ်လို policy တွေနဲ့ဟာလာဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တူးချင်းအနေနဲ့ပါအများကြီးကျွန်တော်အားနေချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အုပ်ချုပ်နိုင်စွာရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိသိကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေတဲကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုပ်ချုပ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီအရင်လူဟောင်းတွေကိုပြန်ပြီးတော့တုံးရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့တွတ်တော်ထဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟာပေါ့တခြားပါတီကမဟုတ်ရင်တောင်မှအနည်းဆုံးအပြင်မှာ ဒီရှိနေတဲ့လူတော်လူကောင်းတွေရဲ့အနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့ဟိုဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ကြာကြာရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာတွေတစ်ခုတွေ့ပါတယ်ဒါ
အဲ့ဒီလူလူလူလန်စာအဖွဲ့အစည်းပေါ့နော်NGO တခုကိုသူတို့NGO ကိုပဲယူထမ်းလိုက်တယ်ယူထမ်းလိုက်ပြီးတော့တင်လာတဲ့ပုံကိုမှသူတို့ကကိုယ်လည်းလောင်းဖြစ်ဝင်ပြန်မလားဝင်ပြန်မယ်ဆိုလို့ရှိရင်သူ့ကိုယ်လည်းလောင်းဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့ဟိုဒီနိုင်သွားတယ်ပေါ့ပါတီရဲ့အရှိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော့ဟိုပြောက
လူမဟုတ်ပဲနဲ့အခုကတော့ဒီလိုလူကောင်းကိုဝေးပြီးတော့မှပါတီတဲကိုပြန်သိမ်းသွင်းတာမျိုးပေါ့အဲဒီဟာကလည်းကျွန်တော်ထင်တယ်ဟိုတကယ်ကိုဟာဖြစ်တဲ့ဒီလိုလူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတက်စာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလေ့ကျင့်သင်ကြားပေးရလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီစောစောကြီးရှိတဲ့လူတွေရဖို့ဆိုရင်ကျွန်တော်ဒီပါတီတွင်းမှာထက်ကျော်ပြီးရကြည့်ဖို့လိုမလား
အလိုရဘလိုရဘဆိုတာကျွန်တော်အနည်းကဆုံးကြည့်ရင်ဒီစင်ကာပူနိုင်ငံမျိုးပေါ့လေကျွန်တော်တို့ကနိုင်ငံရေးစနစ်တော့ဟိုအရတားရကြည့်တော့မတူဘူးတို့ရောညာလဲစင်ကာပူကြည့်လို့ဆိုရင်ကိုဒါကတစ်ဖြစ်ဖြစ်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီရဲမှာကိုကတော်တဲ့လူတွေရှိတယ်ဒါပေမဲ့သူကအငဲလိုက်ကြည့်နေတာရကသူကထက်မြက်လာလဲတော်လာလဲပေါ့နော်ဥမာဆိုရဒီဌာနဆိုင်ရာဝန်ထမ်းတွေလည်းရှိမယ်ဒါမှမဟုတ်လဲအပြင်မှာကိုယ့်အဖို့အလုပ်လုပ်နေတဲ့တော်တဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူအစည်းအဝေးနေတာအဲ့ဒီပါတီရဲ့ဝင်ဖို့အဲဒေမီယာပေးမယ်ပါညာပြီးတကယ်လည်းတော့ပြောက်သွားတယ်ပြောက်သွားပြီးတော့ဆိုတာသူကမစ်ရှင်လုံးပြီးရင်ဒါဦးလက်ရှိဝင်ရုပ်ပြီးမစ်ရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရင်အနေနဲ့ယူထားတာပေါ့လေသူနားတော့ရင်ဝင်တဲ့အဲမှာဆိုရင်အဲ့ဒီလိုလိုဆိုရင်ဒါအပြင်ကနေဒါရောက်လာတာပဲဟိုအပြင်ကနေရောက်လာပါတီရဲ့ကိုရောက်လာပြီးတော့နည်းနည်း3-5နာရီ train ပြီးတော့အဲ့ဒီရည်ရည်နေရာတွေကိုကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရဲတာကြတော့ဒီလိုမျိုးသူကမျက်စိမပြတ်ကြည့်နေတဲ့ခါကြတော့သူကမြင်ပြီးတော့အခါလေးစီးရုံနိုင်တယ်ကိုကိုရံလည်းပါတီရလည်းရှိရကောင်းကောင်းနေလုပ်ကြတာတယ်ပေါ့နော်အဲ့တော့ဒီမှာဒီမှာကြောက်လို့လေကျွန်တော်တို့စီမှာဟုတ်ပါတယ်ခုနကပြောခဲ့သလိုမျိုးလူသားရင်းမြင်းနေတယ်ဒါပေမဲ့ကက်ဘိနက်တစ်ခုသာပေါ့နော်ဒီဝန်ကြီးဖွဲ့တစ်ဖွဲ့ကဒါလူ20 30ပေါ့နော်အဲ့လောက်ကတော့ဒီမှာနိုင်ငံကရွေးရဖို့ရတဲ့အတခုနောက်တစ်ခုကဒီလက်တော်ကျတယ်ဒီ900 600ပေါ့လေဆိုတော့ပြီးရတာကြဒီနေနေတိုင်းလက်တော်ကြီးလာကြည့်လိုက်ရင်1000ပေါ့အဲ့လောက်ကတော့ဒီရမီရဖားရဲ့အနေနဲ့ပြပယူလို့လည်းရတယ်ပြီး INGO NGO နောက်ပြီးတော့ကြတော့ကိုယ်ရင်စီးပွားရေးလုပ်နေလူအဲပြီးရင်ဆိုးရွားဝင်နေစသည်စင်ပေါ်တော့ဒီအများကြီးဟိုလူကြီးရင်90လောက်ရှိတယ်အဲ့ထဲမှာအရွယ်ရောက်ပြီးပုံကိုရှိတယ်အဲ့လိုလူတွေမှာလိုက်ရှာရင်ဒီ900 1000ကတော့ကြားကြရတယ်ကြာအဲ့တော့ပုံလိကကုန်ကြီးတွေမှာဆိုပါရှိလဲဆိုအဓိကကြီးကြည့်ရတာ higher rate နဲ့ higher rate အဲ့တော့တော်ရဲမျိုးကိုခေါ်နိုင်မှုလိုတယ်ဒီကကြရဲမကောင်းတဲ့လူတွေဖြုတ်နိုင်မှုလို့ရပေါ့နော်အဲ့ဒါတော့အဲ့လိုလာလိုက်နိုင်နေဆိုတော့ဒီလူ900 1000ဒီလွတ်တော်အမတ်နဲ့ဒီနယ်ဟိုပြည်အောင်စုလွတ်တော်အမတ်ပြည်ပကကြရင်ဒီပြည်အောင်စုဝင်ကြီး30 40ဒီလောက်ကြတော့ရဖို့ရတယ်ကြာကျွန်တော်မြင်ရတော့လူလာရပဲပြီးတော့ခုဒါတစ်နှစ်လောက်ကျွန်တော်ရုပ်ောက်ပဲပေါ့လေ9လ10လ9လလူတွေရဲ့ခါကြတော့ဘာကြောင့်လဲဒီလောက်လူတွေကစိတ်ချရင်းနိုင်ရင်ထွက်ဖို့ထွက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရင်းနဲ့ပေါ်ကဘယ်လိုမြင်ကလေးပေါ့နော်သူတို့မြင်နေတာဒီတစ်ပြင်းနဲ့တော်တီးပြီးနဲ့ကျေးဇူးလို့လို့ရယ်ကိုယ့်အဖို့ပါတီထဲမှာနေဌာနချုပ်ထဲမှာနေနေလို့တော့မရဘူးမရဘူးနဲ့ဒီကောင်းလို့နဲ့ဆက်ဆံကြားလာပြီးတော့ကြာတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအဲဒါဘယ်သူကပါပြောလဲလဲပြီးရင်တက်ဆိုင်ရနေတဲ့အင်ဂျင်နီယာဆိုလဲအင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားဘယ်သူကတော်လဲဆိုကြည့်နေပြီးတော့ရတာနဲ့ကျွန်တော်ကောက်ဆွဲနိုင်လို့လေ့လာဖို့လိုတယ်ပေါ့နော်ဘောလုံးတက်တင်မှာတော့ဒါလေလို့လဲဆိုစကောက်ခေါ်တာပေါ့ဗျာဘယ်သူကတော်တယ်ဘယ်သူကလူငယ်ချေတဲ့ဒါကတော့ဒါကတော်တယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးကရှိထားတယ်လို့ထင်တယ်အခုရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဖုန်းခေါ်ပေးတဲ့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရတယ်ဗျာကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဒီဥစ္စာမဖြစ်သင့်ဘူးလို့ထင်တယ်ဘာကြောင့်လဲဆိုတော့ကိုလက်ရှိသမရာဦးမင်းကြီးပဲဖြစ်ဖြစ်ဒေါက်တာကောင်းမင်းပါဖြစ်ဖြစ်ချိုးမင်းသိမ်းမင်းဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြန် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြန်ရင်မနိုင်နိုင်ပါဘူးမနိုင်ပါဘူးအဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြန်ကြည့်တာမနိုင်ပါဘူးဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ချိုးရောက်နေတဲ့တီခိုင်ဖြိုးကို ရှင်ပြီးတော့အစိုးရဖွဲ့နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော် NLD ကိုမဲပေးခြင်းဖြစ်ပါတယ် NLD ကတော့မှဆက်စပ်ပြီးထုံးလို့ပြောသလိုပဲရတီးရနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြှောက်လာတဲ့ဒီတော့ chain နဲ့တက်တဲ့ကိုယ်စလဲကိုရွေးရမှာပါပြီးခဲ့တဲ့2015ဦးဝင်းထိန်တို့စိတ်ကြိုက်ဟိုဘိုးဦးစည်းပုံလည်းရွေးချယ်သွားပြီးတော့ကြားလာတဲ့အမတ်မျိုးကပြည်သူကလက်မခံဘူးလေအဲ့လိုဖြစ်နေတာအဲ့တော့ခုတော့ကျ NLD နေနဲ့လှုပ်တင်တာကတော့ရတီးရနေပြီးတော့ရွေးချယ်မယ်နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ personality နဲ့ပတ်သက်ပြီးတော့လေတီတူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်တီတူကိုကျွန်တော်တို့အနေနဲ့မိဘကတားမျိုးဟိုတားမျိုးအပြစ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာပြောစရာမှမလိုတာဒီကိစ္စ
ဟုတ်ကဲ့
ဟိုကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးကျွန်တော်ယူဆပါတယ်
โอเคคุณหมอสุนีเนี่ยเจตุบาเราနောက်တူလည်းရှိပါသေးတယ်ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေတဘောလာလည်းလူရင်းတူရှင်ဆွနေလို့ရပါတယ်ခင်ဗျာ
โอเคโอเคဟိုပါတီကငွေရေးပါတီကြီးကနေပြီးတော့သူတို့ဒီရက်ချက်မထားတော့ကျွန်တော်မပြောလို့ရဘူးတော့ကျွန်တော်ကတော့မဲခန္ဓာရှင်တယောက်အနေနဲ့ကျွန်တော်ပြောရမယ်ဒီမှာရေကောက်ပွဲဝင်တော့မဲ့ဒီငွေရေးပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီခရီးကိုပြင်မဲ့ဆက်ကြားကြီးပဲဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီမူဝါဒနဲ့နဲ့ဆက်ပြီးပါတီကိုသားကြီးကိုယ်စားလှယ်ရေးဆက်တရရောက်သွားပြီဆိုလို့ရှိရင်သူတို့အနေနဲ့သူတို့နဲ့ဆက်ခြင်းကမူဝါဒကိုပြေဖယ်ဖို့အတွက်ဆက်ပါတယ်ပါတီကလည်းဆက်ပုံရတာကိုနောက်ပြီးပုဂ္ဂလာတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့နဲ့ဆက်ခြင်းကဒီလိုဆက်တရရောက်တဲ့အခါမှာတော့သူတို့ငွေကြေးရပေးရတဲ့ပြည်သူဆက်တွေဟာဆက်လက်ထိန်းရမထိန်းရဆိုတော့အမှန်တရားပြရကောင်းပါတယ်ဒါဆိုတော့ကျွန်တော်စကပုံရှိတယ်စက်ကောက်ခါမင်းရတယ်ကောက်ခါမင်းရဆိုတာမျိုးပေါ့ဒီပါတီလူရတာနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတောင်ချုပ်ချုပ်နော်ပါတီကချုပ်ခွင့်ရတာလည်းရအောင်ချုပ်ပေါက်ပြီးချက်ကြတာလည်းကြားနေရတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲခန္ဓာချင်းပြောင်းနေလို့ပြောတာနော်ပါတီကိုကြည့်ပြီးတော့ကျွန်တော်မဲပြင်တာ
ဟုတ်ကဲ့ကိုစိုးဝေးဟုတ်ကဲ့ကိုစိုးဝေးဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်မေးချင်တာအခုတို့2008ဖွဲ့စည်းပုံပြင်တာကလို့ဖြစ်သွားတယ်အဲ့ဒါကျွန်တော်တို့မသိသေးဘူးလေနော်အခုရေချင်းရှိတဲ့လူတွေရေးပါဆိုဗမာပြည်မှာရေချင်းရှိတဲ့လူတွေရှိပါတယ်ရေချင်းရှိတဲ့လူတွေကတိုင်းရင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးကြားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆို
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီအီးမေးလ်ပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာရေးဖော်ပြခြင်းပါတယ်အရင်ဆုံးစာစာကတော့အမေရိကန်ပြည်အောင်စုမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦး
တိုင်းသားဒေသတွေမှာဗိုလ်ချုပ်ချေးရုပ်စိုက်ထူရဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတည်ထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်နယ်ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသာရှင်ပြိုင်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစည်းရုံးနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရင်ချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ရန်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်တွေနဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လပ်လပ်ဆွေးနွေးနိုင်ဖို့ဘဝကချမှတ်ထားတဲ့တင်းကျပ်တဲ့စီမံစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေတည်အောင်ကိုယ်စားလှယ်လောက်အမည်စင်းတွေထုတ်ပြန်တဲ့အခါမှာလဲအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော့လဲလူမျိုးဘာသာမတူသူတွေကိုခြံလက်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံမရရှိလာပြီးအရေးချင်းပြေဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ။
2029ခုနှစ်ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရမယ်ဆိုတာကောင်းပါတယ်။ဒါပေမဲ့ပြည်သူနဲ့ပါတီတဘောရာအမြင်မတူတာတွေရှိလာနိုင်ပါတယ်။အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်။တင့်တော်ပါတယ်။အရေးကြီးတာကကိုယ်စားလှယ်လောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရေသဘာဝကျဖို့မူမှန်ဖို့ပက်လိုက်မှုကင်းဖို့ကလေထားဆောင်ရွက်ပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စားလှယ်လောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ခါခါယုံကြည်လက်ခံသူ ပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မင်းမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကျိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကျိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအပြင်လည်းအဆင့်မြင့်တာဝန်တွေကိုဆောင်ရွက်နိုင်လောက်အရေးချင်းရှိသူဆိုတာတွေကိုတတ်မှတ်ရွေးချယ်သင့်တယ်လို့ထင်ပါတယ်ပြည်သူတွေအသိဉာဏ်ကျွေးနေပါပြီအခုခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲ့ပေးကြမယ့်အချိန်ဖြစ်နေပါပြီ။ဒီမိုကရေစီစနစ်အမှန်ကိုလှလားနှစ်သက်ထူထောင်လို့သူတွေကအများစုဖြစ်နေပါပြီ။ဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲ့ပေးကြဖို့ဆောင်ပုတ်ချမှတ်စည်းရုံးသွားမယ်ဆိုရင် NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒါကဦးစိန်မောင်ရဲ့သဘောထားပါ။နောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ။
socialist နဲ့မဲပေးတော့ကပါတီလဲရွေးခွင့်မရှိလူလဲရွေးခွင့်မရှိပါရဲ့2015တာမက1990ပြည့်နှစ်ကလဲပါတီသာအဓိကပါ2020မှာလဲပါတီကပေးသူများကိုသာမဲပေးမှာပါဂျွန်ဆန်းစစ်ချီပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ်ဆိုပြီးတော့ဒီသရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါရဲ့ရှင်ဒီဆော်ဝါလေးမြင့်ဆွေဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်မာဂဒေဝလင်္ကာကဆိုပါရီ1အကြားမြင်များခြင်း2ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း3ကိုကျင့်တရားကောင်းခြင်း4ရဲစွမ်းတက်တီပြည့်စုံခြင်း5လုံလဝရိယရှိခြင်း6ကာယညာနာပြည့်စုံခြင်း9ဥစ္စာပစ္စည်းမမမောခြင်းလိုပဲဖြစ်ပါတယ်ခိခါလာအမြင်နဲ့ထပ်ပေါင်းရင်တော့1နိုင်ငံသားစစ်ဖြစ်ခြင်း2မျိုးရိုးဇာတိအစဉ်ကျဲခြင်း3တရားဆောင်တတ်ခြင်း4ဉာဏ်ပညာပြည့်စုံခြင်းငါမကောင်းမှုဆောင်သူဖြစ်ခြင်း6ဥရေလေးစားလိုက်နာသူဖြစ်ခြင်းခနှစ်မြို့ရလူတို့ရဲ့နှစ်တက်လူလားသူဖြစ်ခြင်း7နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည့်စုံမှုလိုပါတယ်။ဒါ့အပြင် street politics and table talk politics မဟုတ်ဘဲနဲ့ educated politics တမာဖြစ်ဖို့လိုပါတယ
်။ဟုတ်ကဲ့နောက်ထပ်ဒီ Facebook ကပေးထားတဲ့စာတစ်ချို့ကိုလည်းတစ်လက်စာနဲ့ဖော်ပြခြင်းပါတယ်။တယောက်ကတော့ကိုတင်ဦးဆိုတဲ့ account page မှာသူကတော့ NLD ပါတီနေနဲ့ရွေးကောက်ပွဲမဟာဗျူဟာအတွက်ကိုလက်တွေ့ကျင့်သုံးခဲ့မှာဆိုရင်လာမယ့်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာတည်ကြပါတယ်။ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒတိုင်းဖြုတ်သိရင်ဖြုတ်ဖြစ်သိရင်ဖြစ်ပြင်သစ်နာကိုပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်တင်ပါတယ်ဆိုပြီးသူကရေးပါတယ်။နောက်သူကတော့အမှန်တရားချင့်မြတ်နိုးသူလို့အကောင့်မှာနာမည်ပေးထားပါတယ်။သူကတော့အခုလက်ရှိမြန်မာပြည်မှာ NLD ပါတီထက်ကောင်းတဲ့ပါတီရှိရင်ပြောပါတဲ့။ NLD ပါတီထက်ပြည်သူကိုလေးစားတဲ့ပါတီမရှိတဲ့အတွက် NLD ပါတီကိုပဲမဲပေးရပါမယ်။အခုလက်ရှိခြေဥပြင်ဆင်ရေးမှာဘဲပါတီဘဲဖွဲ့စည်းကမှပြင်ဆင်မှုလုပ်တာမရှိပါဘူးတဲ့စေုပ်ချုပ်ရေးကိုပဲပြန်သွားနေတဲ့ပါတီတွေများနေပါရဲ့ NLD ဆိုတော့လက်ထက်မှာကျေးလက်ဒေသတွေပုံမဖွံ့ဖြိုးတိုးတက်လာတာငင်းမရတဲ့ချက်ပါတဲ့ဒါကြောင့် NLD ပါတီကိုပဲမဲပေးတင်ပါတယ်ဆိုပြီးသူသဘောထားရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါလားခင
်ဟုတ်ကဲ့ဦးထွန်းဆိုတဲ့အကောင်ကတော့အရေးချင်းဆိုတာပါလဲဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တိုင်းရင်အသေးသားကမဲတပြားနှမျောစရာချင်းလက်တွေ့ချိပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မဲ့ထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းငေါ်တာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်ဆောင်မပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD အွန်လိုင်းရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမှုတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြင်းနိုင်ပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်တိုင်ကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့နောက်စားစားတော့ဥတင်ဝင်ဖြစ်ပါတယ်မတ်ကွန်ကိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွှတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည့်ရပါတယ်လူကိုလည်းကြည့်ရပါတယ်လူကိုပဲကြည့်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွယ်မှပဲသိရတာမျိုးပါသူ့ရဲ့ကိုယ်ရေးအကျဉ်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အခြေအနေဖြစ်နေတာလေဘွဲတွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းနဲ့နိုင်ငံရေးအသည့်ကိုလည်းဘာနဲ့တိုင်မလဲခက်ပါတယ်ဗျာပါတီကိုကြည်တန်တော့လေမူဝါဒတွေချပြတာတွေကတော့မစားရဝကမှန်ပါအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်တဲ့လောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ဝေးဖြစ်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့စာရဲမှာတော့ဟိုသူတို့ရဲ့မျောလင့်ချက်တွေစံနာတွေ wish list ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အားမရအတန်နေလဲထင်ရနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့1မိနစ်လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်တို့ဒီအပြင်နဲ့တုံးသက်တဲ့သူတွေကိုအပိတ်အနေနဲ့တုံးသက်စေချင်တာကတော့ကျွန်တော်တို့ဒီလူလူတွေရဲ့လူဝတ်ချက်တွေစံနာတွေနဲ့တစ်ထပ်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီအနေနဲ့အရေးကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမယ်ဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့ဆိုအရင်ဆုံးဆွေးနွေးပြောတာ
ကြော်လူရွေးချယ်ရမူဝါဒပြတ်ဖို့လိုရဗျအဲအဲ့အမျိုးကျတဲ့ဆိုရင်အဲ့ဒီလူတော်နဲ့လူကောင်းပေါ့လေအဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်နောက်ပြီးတဲ့ခါကျရင်ဒီ20မူဝါဒပေါ့လေရွေးပြီးတဲ့ခါကျရင်လူငယ်လူကြီးလူလတ်ပေါ့လေမျက်မျက်တော့ဖြစ်အောင်လှုပ်ထားဖို့တင်နေရဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးပါတီအနေနဲ့ဒီလူလူဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာအချိန်တစ်မိနစ်လောက်ရပါတယ
်အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကြပါတယ်လေဒီရှင်မာကတော့ပါတီတီထောင်ရေးကိုကောင်းအောင်လုပ်ရပါမယ်ပါတီကလမ်းစဉ်မှန်ကန်မှုပေါ့လေအဲ့ဒါကိုလေဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီလမ်းစဉ်အတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြောင်းသွားမယ်ဆိုတဲ့အကြောင်းကိုလေယုံကြည်မှုရှိလာအောင်ကျွန်တော်ဆောင်ရွက်ဖို့ရည်ရှိမှာလိုအပ်ပါတယ
်ဟုတ်ကဲ့ပြည်နိုင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးစေရသူဦးရထွန်းကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောတာရှင်တွေအားလုံးလည်းဝင်လေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေးစီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လေးလိုင်းစင်တွေကအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။မြန်မာတနင်္ဂနွေနေ့မနက်ပိုင်း6:00နာရီကနေ 9:00 နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေဒါရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အဲဒီချိန်မှာနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့မြန်မာကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်ဣရိယန်3အင်္ဂလိပ်သင်္ကန်းစာဒါရိုက်လေးလိုင်းစင်တွေကပြန်လည်ထုတ်လင်းချက်အစီအစဉ်တွေပဲဖြစ်ပါရဲ့ရှင်။အခုစနေနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်မရှင်။ဥရောပသမဂ္ဂ EU ကနေပရိုတင်ခွဲတော်ရေးအဆုံးဖြတ်ပေးဖို့ပရိုတင်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုန်နောက်ဆုံးထားခွဲတော်ရေးအစီအစဉ်လည်းမရေမရဖြစ်သွားပါတယ်။ပရိုတင်ခွဲတော်ရေးအထက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးပရိုတင်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးအခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ထောက်ခံမဲ322မဲ၊ကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တမန်ရမှာခွဲထုတ်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်ထုတ်ဖို့ EU ကဝန်ကြီးချုပ် Johnson ကတောင်းခံရတော့မှာဖြစ်ပါတယ်။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်နာတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရစာ El Chapo Guzman ရဲ့တာဖြစ်တူကိုဖမ်းမိပြီးမှပြန်လုပေးခဲ့တဲ့လို့အပေါ်မက္ကဆီကိုတမရကကာကွယ်ပြောဆိုနေပါတယ်။ El Chapo ရဲ့အသားကိုမက္ကဆီကိုလူမျိုးတပ်ဖွဲ့တွေဖမ်းဖို့ကြိုးစားရင်းမွေးရခိုင်နာတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့လူရဲ8သိန်းကျော်ရှိတဲ့ကူလီဂန်မျိုးကလမ်းတွေကိုတောက်ကြနေကစားပြီးတော့အခုချိန်ထိပိတ်ဆို့ထားတာပါ။ကြာရာပြင်းနဲ့ပစ်ခတ်မှုမှာလူရှိဦးထက်မနေသိဆုံးခဲ့ပါတယ်။ဒီဖြစ်ရဟာလူမျိုးတပ်ဖွဲ့နဲ့မွေးရခိုင်နာတွေကြားတရင်၃ဘတ်အတွင်းတရင်တပတ်အတွင်း၃ချိန်မြောက်တွေ့ထွက်တိုင်ယုံပစ်ခတ်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနဂါပြည်နယ်ကပလီတခုမှာတောက်ကြနေကဝတ်ပြုဆူတောင်းချိန်အတွင်းဖောက်ခွဲတိုက်ခတ်မှုကြောင့်လူ69ဦးကတေဆုံသွားရပြီးဒီကိမှာတော့အပြည့်အစီပုံအောင်မှာရုပ်အလောင်းတွေထပ်ပြီးတော့ရှာဖွေဖို့ရဲတပ်ဖွဲ့နဲ့ဒေသခံတွေကလှုံ့ဆော်နေပါတယ်။ဟာကာမီနာခရိုင်ဂျာဝရာမြို့ကပလီထက်မှာလာပြီးတော့ဖုံးထောင်ထားတာလည်းဖြစ်ပါတယ်။ စနေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအပိနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင
်。
This program has come to you from the Voice of America, Washington.